ကချင်ပြည်နယ်ခကာဘိုရာစီတောင်နှန်းဒေသကကျေးရွာတချို့ကသီးနှံစိုက်ခင်းနေတဲ့မှာကျွတ်တွေဝင်ရောက်ပြီးတော့ဖျက်ဆီးနေတာကြောင့်ဒေသတွင်းမှာစားနပ်ရိက္ခာပြတ်လပ်ပြီးတော့ဒေသခံတွေအခက်ကြုံနေရပါတယ်။အခြေအနေကိုတော့တာဝန်ရှိတဲ့သူတွေဘက်ကကွင်းစင်းလေ့လာပြီးတော့သက်ဆိုင်ရာကိုတင်ပြနေကြပေမဲ့လည်းဒေသခံတွေအတွက်စားနပ်ရိက္ခာထောက်ပံ့ကူညီမှုတွေကိုလုံမပေးနိုင်သေးပါဘူး။အကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းပြီးတင်ပြပေးထားပါတယ်။
ကချင်ပြည်နယ်ပူတာဥခရိုင်နောင်မိုမြို့နယ်ခါခါပူရာစီတောင်နန်းဒေသကကြေးရွာဆက်ရွာမှာဒေသခံတွေစိုက်ပျိုးထားတဲ့ကြုံနဲ့ပြောင်းခင်းတွေကြက်တွေဖျက်ဆီးထားတဲ့အတွက်စန္ဒရိကခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံစံလုတ်ရန်စိန်ကပြောပါတယ
်ဒီနေ့စာတဲ့စိုက်ထားတဲ့စိုက်ပျိုးခင်းပေါ်မှာကြွဝင်ပြီးတော့မှအကုန်ပစ္စည်းတွေဆိုတော့နောက်စားဆရာကတော့မကြံတော့ဘူးပေါ့နော်ကြောင်ဖူးတို့ဆက်တို့ပဲစိုက်ရတယ်အဲ့ဒါကြီးအကုန်လုံးတို့ပစ္စည်းတွေခါကြတော့ဒီစုစုပေါင်းကအက300 400အဲ့လောက်ပစ္စည်းထားတယ်အခုစားဆရာမရှိဘူးဖြစ်နေတယ်
ပြည်ကြက်ဆူလိုင်းလာကဂျုံနဲ့ပြောင်းစိုက်ခင်းတွေကြွက်တွေစတင်ဖျက်ဆီးခဲ့တာဖြစ်ပြီးနိုဝင်ဘာလမှာစိုက်ခင်းအကုန်လုံးဖျက်ဆီးသွားခဲ့တာပါတဆုံတန်းကဝိုင်းတဆူထုနဲ့ခလာထုကြေးရွာလေးပါမှာကြွက်အန်တရဆိုးဆုံးဖြစ်ပြီးကြေးရွာဆယ်ရွာထိကြွက်အန်တရကျရောက်ခဲ့ပါတယ်လက်ရှိမှာခါကာပူရာစီတောင်နန်းဒေသကြေးရွာသားတွေအနေနဲ့နောင်မွန်မြို့ပန်နန်းတေမြို့တွေမှာခြေကျင်ခီးနဲ့စံဝယ်ယူနေရတဲ့အတွက်အခက်အခဲဖြစ်နေတယ်လို့စံလူရန်စိန်ကဆက်ပြောပါတယ
်ဒီဒေတာခန့်တွေကစံဝယ်လို့ရတဲ့ဒီပန်နန်းတေနောင်မွန်ဖက်ကိုဆီးပြီးတော့မှစံတွေဝေစားကြတယ်အခုချစ်သေးတဲ့နေတဲ့ခါကပူဒေတာကနေ9ရက်6ရက်လမ်းလျှောက်ပြီးတော့မှစံတွေဝေပြီးတော့မှစားကြတယ်ကေကေကျွန်တော်နိုင်ကတော့
ခါကပူရာစီတောင်နန်းဒေတာဟာပူတာအုံမြို့နဲ့မန္တလေးခါကွာဝေးပြီးတော့မြန်မာနိုင်ငံမြောက်ဘက်အစွန်ဆုံးဗနန်းတေမြို့နဲ့6ရက်ကြာခြေကျင်သွားရတာဖြစ်တဲ့အတွက်ရိတ်ခါရရှိရေးမှာခက်သွေ့နေတာပါဖရိကခက်ခဲနဲ့ကြုံတွေ့နေရတဲ့အနည်းဆုံးကြေးရွာစီသွားရောက်ခဲ့ပြီးဒေသခံတောင်သူတွေနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အစီအစဉ်ကိုပြည်နယ်ဆိုရထံမှာတင်ပြထားတယ်လို့ရဝံတိုင်းတိုင်းရေးရဝန်ကြီးဥရဏန်းဖုံကပြောပါတယ
်ကျွန်တော်အဲ့ဒါကိုတချင်ပြည်နယ်အစိုးရအနေနဲ့သွားစစ်ဆဲတော့ဒီကေဒေတာခံဒီရွာ6ရွာလူထုတွေနဲ့မင်းမြန်ခဲ့တယ်အဲ့လိုကျွေးသေးကြလို့အမီးမရှိရလို့တောင်ရအဲမဆိုင်ရှိရတာတို့ဆက်ရှိတဲ့ဟာဒီလဲကျွေးတရားပြစီလိုက်လို့အခေချေတော့ကိုကျုံနေတဲ့အခြေအနေမှာရှိပါတယ်ကျွန်တော်အဲ့ဒါကိုစီစဉ်အစိုးရကိုဝန်ကြီးချုပ်ကဒီအစိုးရခံတာပြင်ထားပါတယ်ဆက်ဆဲတယ်ကိုညီပေးဖို့အခြေအနေဆိုတာတော့တချင်းပြည်နယ်အစိုးရဖွဲ့ရဲ့အစိုးရဖြစ်နေပြီမှာပါတနေ့တလောက်တော့အဲကိုညီပတ်ကူးဖို့တော့ရှိမှာပါ
ကြည်ရဆေရောကအ ਨੇ စုံလူ1000ခန့်အတွက်စံရိတ်ခကူညီလိုအပ်နေတယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်။ခကပူရာစီတောင်တန်းဒေတာစံရိတ်ခပြတ်လတ်နေတဲ့အခြေအနေကိုအစိုးရအနေနဲ့လှတ်တော်ကွင်းစင်းလေ့လာတဲ့အဆင့်မရှိပြီးထောက်ပံ့မှုအစီအစဉ်မပြုတ်လောက်ရသေးဘူးလို့လည်းနောင်မိုမဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးချန်တန်ခင်ကပြောပါတယ
်။ဘယ်လိုထောက်ပံ့မလဲဆိုတဲ့ဥစ္စာကတော့သူရဖွဲ့သူတို့တိုင်ပင်တို့မရှိတဲ့ဘုံမြေကင်းကိုတော့သူတို့အဲထောက်ပံ့တဲ့ရောက်တာတော့သူတို့များတော့မရှိသေးဘူးခုတည်းတော့
ခါကာပူရာစီဒေတာဟာတစ်နှစ်ပတ်လုံးရေခဲနေတဲ့ဒေတာဖြစ်ပြီးစဘာဆိုင်ပြုတ်လို့မရတာကြောင့်ဒေတာခံတောင်သူတွေဟာပြောင်းဖူးဆက်နဲ့ကြုံကြတာအဓိကဆိုင်ပြုတ်နေပါတယ်။ကချင်ပြည်နယ်မြောက်ပိုင်းဒေသဟာသွာလာရေးခက်ခဲရှိနေတယ်လို့ဒေသတွင်းလှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIU နဲ့မြမတပ်မတော်တို့ကြားတိုက်ပွဲမကြာခဏဖြစ်ပွားနေပြီးတော့ပူဇာဦးကားလန်းဟာလည်းမကြာခဏအဆိုသလိုပိတ်ပင်ဖျက်ဆီးခံနေရပါတယ်။လုံခြုံရေးချင်နေကြောင်းလောင်စာစီအပါဝင်စံတင်ပို့မှုကိစ္စမှာလည်းစီစစ်မှုအကန့်အသတ်နဲ့ပိတ်ပင်နေရမှုကြောင့်ဒေသခံတွေအတွက်ဂုံစင်းတုံးကြီးမြင့်မှုတန်ကိုလည်းခံနေရပါတယ်ခင်ဗျာ။